အမေရိကန်ပြည်ထောင်စုနယူးယောက်ကိုရောက်နေတဲ့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ UNESCO ညွှန်ကြားမှုချုပ်အကြီးအကဲနဲ့ပေါ့နော် Space ဆောင်စကားပြောခဲ့တယ်ဆိုလို့ကျွန်တော်ကြားသိရတယ်လေအဲ့လိုမျိုးအခြေအနေတွေရောပကံဒေတာအခုပြင်ဆင်ရေးအပါဝင်ပေါ့လေဒီပကံဒေတာ UNESCO ဝင်ရေးအတွက်ဘယ်လောက်ထိမြန်အထောက်ပံ့နေဖြစ်လာနိုင်တယ်လဲလို့ဆရာမတို့ယူဆလဲခင်ဗျ
ကျမတို့အနေနဲ့တော့အများကြီးပါလဲထားပါတယ်။ဒီနိုင်ငံတော်တာဝန်ပုဂ္ဂိုလ်ကိုယ်တိုင်နဲ့ဒီ UNESCO ရဲ့ညွှန်ကြားမှုချုပ် Miss Irina Bogova တို့ပြည်ဆောင်ဆွေးနွေးခဲ့ပြီးတော့မှသူတို့ရဲ့ဒီတကင်းထုတ်ပြန်ချက်မှဆိုရင်လေပကံဒေတာကိုဆက်လက်ပြီးတော့ UNESCO ကလည်းဤပညာကူညီပေးဖို့ရောကောင်ဆန်းစုကြည်အနေနဲ့ကလည်းပကံဒေတာအမွေနဲ့ထိန်းသိမ်းရေးတွေကိုသူ့အနေနဲ့အရင်းနဲ့ထားကြောင်းတွေကိုဖော်ပြထားတာတွေ့ရတဲ့အတွက်ကျမတို့အများကြီးအားတက်နေပါတယ်။ကြယ်၍အခွင့်အလမ်းများရှိလာမယ်ဆိုလို့ရှိရင်လေနိုင်ငံတော်တာဝန်ပုဂ္ဂိုလ်နဲ့ဒီကြီးကဲတွေကို UNESCO ကပကံဒေတာနဲ့ပတ်သက်ပြီးတော့ဓာတ်ရီဆောင်ရွက်နေတယ်ရှေ့ဆက်လက်လုပ်ရမယ့်လုပ်ငန်းစဉ်တွေကဓာတ်ရီရှိတယ်သက်ဆိုင်ရာအစိုးရအဖွဲ့နဲ့ဒီဌာနဆိုင်ရာတာဝန်ရှိသူများအနေနဲ့ကဘယ်လိုတာဝန်မျိုးတွေကိုတာဝန်ယူပေးရဖို့လိုအပ်တယ်ပကံဒေတာကြီးဒီအမွေအနှစ်တွေရေးရှိတဲ့ဖြင့်တည်ထောင်ခိုင်မြဲအောင်အတွက်ဘယ်လိုနည်းအဖြစ်ဝိုင်းဝန်းကူညီဆောင်ရှောက်ထိန်းသိမ်းဖို့လိုတယ်ဆိုရင်ဒီစနစ်ကလေးတွေကိုလည်းကျမတို့ကအခါဖွင့်တင်မယ်ဆိုရင်တော့တင်ပြချင်ပါတယ်ရှင်
ဆရာမတို့အခု UNESCO အနေနဲ့ဒီပကံဖျားလေးပြုပြင်တဲ့အခါမှာထက်တဲ့ဝုံဝင်လှုပ်ဆောင်ကြတဲ့အခါမှာဘလို့အခက်အခဲတွေပြန်ကြုံနေရတာမျိုးရှိလဲခင်ဗျ။အ
ဲကျမတို့ဒီအခုလောလောဆယ်လုံးနေရာနေရာမှာတော့ချီအောင်သူတင်နာဦးစီးဌာနနဲ့လည်းပူပေါင်းပြီးတော့ပါဝင်ဆောင်ရွက်တယ်။ဆောင်ရွက်တဲ့အခါမှာလောလောဆယ်တော့ဒီဤပညာတွေကိုပဲအကူအညီပေးနေတာကချီအောင်သူတင်နာပဲအနေနဲ့ကလည်းဒီ UNESCO ပေးတဲ့ဤပညာအကူအညီတွေကနည်းကောင်းနည်းနေသေးတယ်လို့ထင်ကောင်းလဲထင်နိုင်တဲ့အခြေအနေမျိုးလည်းရှိပါတယ်။ဒါကိုလည်းနားလည်မှုရှိအောင်လည်းကျမတို့စ조사ပြီးတော့ပြောနေရပါတယ်။နောက်တစ်ခုကတော့ဒီပကံဒေတာကြီးတစ်ခုလုံးကိုစီမံခန့်ခွဲနေရမှာကျမတို့မန်နေတိုင်းဒေတာအစိုးရအဖွဲ့ကလည်းပူးပေါင်းပါဝင်ဆောင်ရွက်ပါတယ်။အဲ့တော့ဒီမန်နေတိုင်းဒေတာအစိုးရအဖွဲ့နဲ့ဒီခရိုင်အုပ်ချုပ်ရေးအဖွဲ့တွေကိုလည်း UNESCO ကတော့ပြင်ပတွေကိုလုပ်ပေးနေတယ်။ဘလိုနည်းပညာကူညီပေးနေတယ်။ site ကိုလည်းဘလိုနည်းနဲ့စနစ်တကျထိန်းသိမ်းတင်နေ။ပကံဒေတာမှာဒီကိစ္စကိုပဲလုပ်လို့ပကံဒီကမ္ဘာညင်ကျေးမှုအမွေနဲ့စင်းဝင်ရောက်ရေးအတွက်조사နေရမကြခင်မှာလဲစည်ရင်းဝင်နိုင်လိမ့်မယ်လို့ယူဆထားတဲ့ဒေတာတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီတိဆောင်ရွက်ချက်မျိုးကိုမဆိုဒီတိဆုံးဖြတ်ချက်မျိုးကိုမဆိုဒီအချက်လေးကိုစဉ်းစားပြပါတကယ်ဒီကမ္ဘာညင်ကျေးမှုအမွေနဲ့ဒေတာဝင်နေရမကြခင်ဖြစ်တော့မှာဖြစ်တဲ့အတွက်ဒီပေါ်မှာမူတည်ပြီးတော့မှကမ္ဘာညင်ကျေးမှုအမွေနဲ့ဒေတာတစ်ခုရဲ့လိုအပ်ချက်များနဲ့အညီစည်ရင်းစည်းကမ်းများနဲ့အညီလှုပ်ဆောင်ပေးကြပါလို့ကျွန်မအနေနဲ့မေတ္တာရက်ခံနေပါတယ်
ပကံဖျားတွေမွတ်မှန်ဖို့ဆိုပြီးတော့ဒီအလှငွေကောက်ခံထားတာကြက်သိန်းပေါင်း 2,000 ကျော်လောက်ရနိုင်ပြီလို့ကျွန်တော်နားလည်ပါတယ်ခင်ဗျာကျွန်တော်သိရတယ်ခင်ဗျာအစိုးရအနေနဲ့စီမံခန့်ခွဲမယ်ဒါတွေသုံးစွဲမယ်ဆိုရင်ဘလို့ပုံစံမျိုးတွေဖြစ်တဲ့တလဲဆိုတာကို UNESCO အနေနဲ့ဘလို့များအကြံပေးခြင်းလဲခင်ဗျာ
ဒီပကံဒေတာမှာကိုယ်တိုင်ဝင်ရောက်ပြီးတော့ဟိုလောက်ကင်နေရတဲ့သူတယောက်ရဲ့အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီပကံဖျားတွေတွေ့ရရှိထားတဲ့အလှငွေတွေထောက်ပံ့ငွေတွေကိုဒီထက်ပိုပြီးတော့စနစ်တကျသုံးစွဲနိုင်ဖို့အတွက်စဉ်းစားဆောင်ရွက်ပေးတင်တယ်လို့ထင်ပါတယ်။ဒီမှာဒီမြန်မာကြားနေရတာပေါ့နော်။ဘုံချင်းချင်းမှုဝန်ကြီးဌာနကလည်းဌာနငွေကြေးကိုတီးတန့်ရမုံငွေထောက်ပံ့နိုင်ခြင်းမျိုးအခုချိန်ကြီးမရှိသေးပါဘူး။အဲ့တော့ဒီအတူကံပတ်စံတွေကနေသုံးလို့ရမလားမရဘူးလားဆိုတာတွေကလည်းတိတိကျကျကွဲပြားမှုတွေမရှိနေသေးတဲ့အတွက်အောက်ချိန်မှာတော့ပြဿနာအခက်အခဲလေးတွေရှိနေတာကိုလည်းတွေ့မြင်နေရပါတယ်။ဒါကြောင့်မလို့ကျွန်မအနေနဲ့မေတ္တာရက်ခံခြင်းကတော့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်များအနေနဲ့ဒီထက်ပိုမှုပြီးတော့ပူပေါင်းပါဝင်ပြီးတော့ပေါ့နော်ဒီဘဏ္ဍာငွေကြေးကိုဘယ်လိုစနစ်တကျစီမံခန့်ခွဲပြီးတော့သုံးဆဲတင်တယ်လေဘယ်လိုနေရာမျိုးတွေမှာတော့ဘယ်လို၆ပန်းချက်မျိုးတွေပေးတင်တယ်လေဆိုတာမျိုးတော့စဉ်းစားတင်တယ်လို့ထင်ပါတယ်
ဟုတ်ကဲ့အခုလောလောဆယ်တော့အလူငွေရထားတဲ့ငွေကြေးတွေကိုစီမံခန့်ခွဲနေရမှာအားနည်းချက်တွေတော့တွေ့နေရတယ်ဆိုတဲ့သဘောမျိုးပေါ့နော်ဆရာမ
အားနည်းချက်လို့ပြောမယ့်အစားဟိုပေါ့ထိရောက်မှုအသုံးဆွဲဖို့တကယ်အမှန်တကယ်လိုအပ်တဲ့နေရာမှာသုံးနေရတဲ့သူတွေရေဟိုပတ်စံတွေကိုစီမံပြီးတော့ခန့်ခွဲပြီးတော့ပေးရမယ့်လူတွေရဲ့နေရာတွေမှာအဲတချို့နေရာတွေမှာတော့ဒီတိုးတောင်းအချိတ်ဆက်မမိနေတာမျိုးလေးတွေလည်းတွေ့နေရပါတယ်
ဆရာမကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာအခုလို့ရှင်းပြပေးတဲ့အတွက်
ကျေးဇူးပါ